American သမ္မတဒေါ်နယ်ထရမ့်ရဲ့ message ရှင်ရွေးဖွဲ့မန်နေဂျာဟောင်းပေါ်မနက်ဖို့အပေါ်တရားဆက်ဆွစစ်ဆေးမှုကိုကြီးကြပ်နေတဲ့တရားသူကြီးကသူ့ကိုတပ်ပစ်မယ်လို့ချင်းချောက်တာတွေရှိတဲ့ကြောင်းပြောထားပြီးလက်ရှိမှာ American တရားရေးဌာနဆိုင်ရာရဲတပ်ဖွဲ့အရာရှိတွေကအကောက်အွယ်ပေးနေရပါတယ်။တရားသူကြီး TS Ellis ကလူမျိုးရေးအရာရှိတွေဟာသူသွားတဲ့နေရာကိုအတူလိုက်ပါကြပြီးဟိုတယ်ကိုတော့မှတယောက်ထဲမှသွားတဲ့အကြောင်းဟိုတယ်ရဲ့နာမည်ကိုသူမပြောတဲ့အကြောင်းတောက်ကြံတွေကသတင်းထုတ်တွေကိုပြောပါတယ်။မနာဖို့အမှုကိုကြားနာနေတဲ့ဂျူရီလူကြီးတွေရဲ့အမည်ကိုထုတ်ပြန်ပြီးဖို့သတင်းတောက်တွေကိုတရားသူကြီးသတင်းတောက်တွေကတရားသူကြီးအဲလစ်ကိုတောက်ကြနေမှာဖိပြီးမေးကြတာမှာတရားသူကြီးကငြင်းဆိုပြီးလူမျိုးရေးအကြောင်းပြချက်ကြောင့်ထုတ်ပြန်မပေးနိုင်ဘူးလို့ပြောပါတယ်။ဂျူရီလူကြီးရဲ့အမည်ကိုသူထုတ်ပြီးတော့ကြေညာမယ်ဆိုရင်သူတို့လည်းချင်းချောက်ခံကြရမှာဖြစ်ပြီးသူတို့ရဲ့ငြင်းချမ်းမှုနဲ့ဘေးရန်ကင်းမှုကိုသူအကောက်အွယ်ပေးခြင်းတယ်လို့တရားသူကြီးအဲလစ်ကပြောပါတယ်။မစ္စတာမနာဖူဟာဗန်တော်ငွေကြေးဆိုင်ရာရာဇဝတ်မှုတွေငွေမဲခေါ်ဝါချမှုဆိုင်ရာဆွဲချက်တွေနဲ့အမှုရင်ဆိုင်နေရတာပါ။သမနာထရမ့်ကတော့မနာဖူအမှုရင်ဆိုင်နေရတာဟာဝန်ထဲကိုကောင်းပါတယ်။သူဟာကျွန်တော်အတွက်ခဏပဲလုပ်ကင်ပေးခဲ့သူပါ။သူကတကယ်လူကောင်းတယောက်ပါ။ပေါ်မနာဖူအပေါ်သူတို့လှုပ်ဆောင်တာတိတ်ကိုဝန်ထဲကိုကောင်းတယ်လို့ကျွန်တော်ယူဆပါတယ်ဆိုပြီးတောက်ကြံတွေကသတင်းနောက်တွေကိုပြောပါတယ်။